ယူမဘန်အကြီးကဲဆက်ပန်ခေါ်ဦးသိန်းဝေကိုစစ်ကောင်စီကခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာပဲစင်ကာပူရှယ်ယာဈေးကွက်မှာရှိတဲ့ယူမဘန်ရဲ့အစုရှယ်ယာတွေဟာဒီကနေ့ဈေးပိတ်ချိန်မှာ20%တသမ၄ခွန်ရာခိုင်နှုန်းထိကျသွားတယ်လို့ The Straits Times တရင်စာမှာဖော်ပြထားပါတယ်။ယူမဘန်ဘက်ကတော့စီမင်းစည်းကမ်းတွေကိုလိုက်နာပြီးဘန်အကြီးကဲဆက်ပန်ကိုဦးသိန်းဝေကလည်းတက်ဆိုင်ရာတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာအင်အားချင်းငွေတွေကိုဘိုးဘန်တတ်မှတ်ချက်တဲ့ 7ရာခိုင်နှုန်းကျော်လွန်ပြီးထုတ်ချေးထားတယ်ဆိုပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ငွေအပေးယူကိစ္စတွေမှာဘဏ်တစ်ခုအတွင်းစည်းရင်းအချင်းချင်းဒါမှမဟုတ်တခြားဘဏ်ကိုငွေစည်းလွှဲပြောင်းတဲ့နည်းကိုပုံမှုအသုံးပြုဖို့စီးပွားရေးလုပ်ငန်းအဖွဲ့အစည်းတွေရဲ့ဘဏ်စင်ရေးအသစ် Special Account ကနေပြီးတော့ငွေထုတ်ယူမှုကန့်သတ်မထားပဲငွေသားထုတ်ယူမှုမဖြစ်မနေကိစ္စရပ်တွေ